ကချင်ပြည်နယ်ဖားကန့်မြို့နယ်တရားညီနောင်အနီးမှာတော့စစ်ကောင်စီရဲ့စစ်ကြောင်းတစ်ခုကိုကချင်လက်နက်ကိုင်အဖွဲ့ KIA ကဒီကနေ့မနေ့အစောပိုင်းတုန်းကဓားဖြတ်တိုက်ခိုက်ခဲ့ပြီးတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့တနင်္လာတုန်းကလည်းမိုးမောက်မြို့နယ်အတွင်းမှာစစ်ရင်တန်းလုံခြုံရေးအဖွဲ့တွေကို KIA ဘက်ကတိုက်ခိုက်တာရှိခဲ့ပါတယ်။ကချင်ပြည်နယ်အတွင်းတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတော့ကိုငင်းမြန်ကပြောပြပေးပါမယ်
။ဒီကနေ့မနေ့တိုက်ပွဲဖြစ်ပွားတာကတော့မိုးကောင်ဖားကန့်လမ်းဖားကန့်မြို့နယ်အတွင်းမှာဖြစ်ပွားခဲ့တာပါ။တိုက်ပွဲဖြစ်ပွားရာအနီးကျေးရွာကဒေသခံတို့ကတိုက်ပွဲအခြေအနေကိုအခုလိုပြောပါရယ်
။မနေ့ခုနှစ်နာရီကနေ၈နာရီမိသားစုကဖြစ်တာကဒီမိုင်းဟာတက်လာတာ။ဒီအကြောင်းကတရားမကောက်တရားတကယ်လို့ဖြစ်ပြီ။ကြားဖြတ်တိုက်တာမျိုးပေါ့။ခွာပြီးကတော့ကျန်နေတိုက်တာမျိုး။မိုင်းဟာတက်ကတော့ပြည်သူပြည်ရှင်ကိုကျန်နေတက်ကလည်းမိုင်းဟာတက်ကိုဝန်ကြီးထုတ်တိုင်းရှိတယ်။ဒီနေ့ပြန်ဖြစ်ခဲ့တယ်လို့ကျွန်တော်ကတော့ဒီတင်ပြချတော့မသိသေးဘူးလား
။ပြီးခဲ့တဲ့ဇူလိုင်လ14ရက်နဲ့15ရက်နေ့တွေကလည်းနံရရွာနီတိုက်ပွဲဖြစ်ပွားခဲ့ပြီးဆိုင်းဖရာရွာအတွင်းလက်နက်ကြီးကြီးကြားရပောက်ကွဲခဲ့တာကြောင့်လူ6ဦးထိခိုက်ဒဏ်ရာရခဲ့သလိုဒေသခံရွာသား200လောက်ကလည်းနေရဆုံးခွာတိမ်းရှောင်ခဲ့ရပါတယ်။အခုလာတရက်နေ့နေကင်းပိုင်းကတော့ပချင်းပြည်နယ်မိုးမောက်မြို့နယ်အတွင်းမှာစစ်တပ်ရင်းနှီးလုံခြုံရေးအဖွဲ့ကို KIA ကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့မိုးမောက်ဒေသခံတဦးကပြောပါတယ်။နန
်တိန်နဲ့ဟိုဘုံတော်ကြားမှာပေါ့အဲ့မှာတဌာနမှာမိုင်းတလုံးခွဲလိုက်တာပေါ့ခွဲလိုက်တဲ့အချိန်ကျတော့အမှသူဒီလုံချုံကြီးပိုင်းကဆင်းလာတဲ့အခွဲကြီးကအမှဤကြလေးတနတ်ကြီးရောအသေးရောတနာယူဝက်လောက်တော့ကြာရ
တိုက်ပွဲအတွင်းထိခိုက်ဒေဆုံးမှုတွေကိုတော့မသိရကြောင်းပြောပါတယ်ပြီးခဲ့တဲ့လကုန်ပိုင်းကတော့မိုးကောင်းနမတီဝိုင်းမော်မြို့နယ်အတွင်းမှာလည်းစစ်ကောင်စီတပ်နဲ့ KIA အကြားအ ਨੇ ဆုံး၄ကြိမ်ပြစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပြီးတော့အ ਨੇ ဆုံးအရဲသား2ဦးဒေဆုံးခဲ့ရပါတယ်ဇူလိုင်လ30ရက်နေ့ကလည်းကချင်ပြည်နယ်နဲ့စကိုင်းတိုင်းနယ်ဇက်ကနန်းစီတော်အနီးမှာစစ်ရင်တန်းကိုတိုက်ခိုက်တာတွေရှိပါတယ်။ကချင်ပြည်နယ်အတွင်းတိုက်ပွဲတွေဟာဖေဖော်ဝါရီလကစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကျေပြန့်လာတာဖြစ်သလိုတခြားပြည်နယ်နဲ့တိုင်းတွေမှာလည်းစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေအကြားတိုက်ပွဲဖြစ်ပွားတာတွေရှိနေပါတယ်။အခုလိုတိုက်ပွဲဖြစ်ပွားနေချိန်မှာပဲစစ်ကောင်စီဘက်ကထာဝရငြိမ်းချမ်းရေးနဲ့ကိုဗစ်ရောဂါတိုက်ဆက်ရေးအတွက်ဩဂုတ်လ၁ရက်နေ့ကနေစက်တင်ဘာလ30ရက်နေ့အထိနှစ်လအပြည့်ခန့်ရစေးတက်တန်းတွန်းမှုကြောင့်ဇူလိုင်လ31ရက်နေ့စွဲနဲ့ထုတ်ပြန်ထားပါတယ်ခင်ဗျာ